ဝါရှင်တန်ဒီစီမြို့တော်ကမြန်မာတန်ရုံးရှိမှာတောက်ကြနေမနေ့ပိုင်းကနိုဘယ်ငြိမ်းချမ်းရေးဆုရှင်နှစ်ဦးအပါအဝင်မြန်မာဒီမိုကရေစီရေးလိုလားသူ50ခန့်စုဝေးပြီးစစ်အစိုးရကိုတောင်းဆိုဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေကကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာစစ်အစိုးရကိုလူခွင့်ရေးချိုးဖောက်မှုတွေဆုံးဖြတ်ချက်ပြဋ္ဌာန်းအရေးယူဖို့လဲကြွေးကြော်တောင်းဆိုခဲ့ကြပါတယ်။ဆန္ဒပြပွဲမှာပါဝင်တဲ့ငြိမ်းချမ်းရေးနိုဘယ်ဆုရှင်နှစ်ဦးကတော့1998ခုနှစ်ကဆုရတဲ့အမေရိကန်အမျိုးသမီးဂျိုရီဝီလျံစ်နဲ့2003ခုနှစ်နိုဘယ်ဆုရှင်အီရန်အမျိုးသမီးရှီရင်အီဘာဒီတို့ဖြစ်ပါတယ်။နိုဘယ်ဆုရှင်နှစ်ဦးကမြန်မာတန်ရုံးမှာဗီဇာလျှောက်ဖို့ကြိုးစားခဲ့ပေမဲ့တန်ရုံးတကာပိတ်ထားတဲ့အတွက်ဝင်ခွင့်မရခဲ့ပါဘူး။သူတို့နှစ်ဦးဟာကမ္ဘာနိုင်ငံတချို့ကနေမြန်မာတန်ရုံးတွေကိုဒီကနေ့တွားရောက်ပြီးဒီတိုင်းနဲ့ထဲဗီဇာလျှောက်ဖို့စီစဉ်ခဲ့ကြတဲ့နိုဘယ်ဆုရှင်12ဦးတည်းကဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံဆိုးမြို့ကမြန်မာတန်ရုံးကိုဒီကနေ့တွားရောက်ပြီးအလားတူမြန်မာပြည်ဝင်ခွင့်ဗီဇာလျှောက်ထားခဲ့တဲ့တောင်ကိုရီးယားသမ္မတဟောင်းကန်ဒေးဂျုံကိုလည်းဗီဇာမပေးခဲ့ဘူးလို့သိရပါတယ်။မစ္စတာကန်ဒေးဂျုံကမြန်မာပြည်တွားရောက်ပြီးနိုဘယ်ဆုရှင်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဖို့ဗီဇာလျှောက်ထားတဲ့ကိစ္စဟာမြန်မာပြည်တွင်းကိုဝင်ရောက်ဆွတ်ဖက်တာဖြစ်တယ်ဆိုပြီးဗီဇာလျှောက်လာကိုလက်မခံဘူးလို့တန်ရုံးကပြောကြောင်းသိရပါတယ်။